ခေတ်သစ်ပိုးလဲမစီမံကိန်းထဲမှာပါဝင်မဲ့နိုင်ငံတွေတနေ့တခြားတိုးပွားလာနေပြီးလက်ရှိမှာအမေရိကန်ဒေါ်လာ64ဘီလီယံခန့်တန်ဖိုးရှိတဲ့စာချုပ်တွေကိုလက်မှတ်ထိုးထားနိုင်ခဲ့ပြီလို့တရုတ်သမ္မတရှီချင်းဖင်ကအတိုင်ပင်ခံဘက်ကဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့တိုင်ပင်ခံရုံးကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပိုလန်နောက်ဆုံးနေမှာတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေအားလုံးရဲ့သဘောတူညီချက်တွေအရစီမံကိန်းလုပ်ငန်းတွေနဲ့ပတ်သက်ပြီးနှစ်နှစ်တကြိမ်ပြန်သုံးသပ်ကြဖို့အရေးသေးသတ်မှတ်ချက်မြင်မှားဖို့တဘာပဝန်ကျင်ထိန်းသိမ်းရေးအကျိုးရှိဖို့အခက်တိလိုက်စားမှုတွေကင်းရှင်းဖို့နဲ့သက်ဆိုင်ရာနိုင်ငံရဲ့ပြည်သူတွေအကျိုးရှိရမယ်ဆိုတဲ့အချက်တွေရခဲ့တယ်လို့လည်းသိရပါဗျ။နှစ်နိုင်ငံအကျိုးတူကိစ္စတွေအကောင်အထည်ပေါ်ရမှာတရုတ်မြန်မာဈေးညံနဲ့ပလန် BRI အစည်းအဝေးကိုမြှင့်တင်ဖို့ CM Modi မှုရှင်းချနိုင်ဖို့ပူးပေါင်းဆောင်ရွက်သွားရမှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ကပြောကြားခဲ့တယ်လို့တရုတ်သတင်းမီဒီယာတစ်ခုမှဖော်ပြထားပါဗျ။မစ္စတာရှီချင်းပင်နဲ့တွေ့ဆုံဆွေးနွေးကြရမှာလဲမြန်မာအစိုးရအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအသုံးပြုဖို့ယွမ်တန်းတထောင်ကိုထောက်ပံ့ပေးမယ်ဆိုတဲ့သဘောတူညီချက်လည်းရရှိခဲ့ပါတယ်။2018ခုနှစ်အောက်တိုဘာလမှာနှစ်နိုင်ငံလက်မှတ်ရေးထိုးပြီးဖြစ်ခဲ့တဲ့တရုတ်ပြည်ရွှေလီမြို့နဲ့ကက်လျက်မူဆယ်ကနေမန္တလေးအထိဖောက်လုံးမဲ့မိုင်150ကျော်ရှည်လျားမဲ့ရထားလမ်းစီမံကိန်းကိုလည်းညီလာခံဖွံ့ဖြိုးနေမှာပဲတရုတ်ရထားလမ်းကုမ္ပဏီအဖွဲ့ CRGC ဥက္ကဋ္ဌလီချန်ဂျင်းကပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန်စင်မောင်ကိုပေးရခဲ့တယ်လို့သိရပါတယ်။ဒီရထားလမ်းစီမံကိန်းဟာရှမ်းပြည်မြောက်ပိုင်းအတွက်ဘယ်လောက်ထိအရေးပါနိုင်မလဲဆိုတာကိုတီဘော့မျိုးကပြည်သူ့တော်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုသုံးသပ်ပြောပါတယ်
။ထုတ်ဆိုခဲ့တဲ့စာချုပ်တွေကအသေးစိတ်ဘာတွေပါတယ်လဲဆိုတာမသိတော့ပြောဖို့ခက်တာပေါ့လေ။ကြည့်ရတာတော့တရုတ်ပြည်ဘက်ကလိုချင်တဲ့ဖောက်လုပ်ချင်တဲ့ကိစ္စတွေနဲ့ပတ်သက်လို့အကုန်မရတယ်လို့ကျွန်တော်တို့ဘက်ကလည်းတောင်းဆိုတဲ့ဟာတွေအကုန်မရဘူးလို့တော့ကြက်ချလို့ရတာပေါ့။ကျောက်ပြူရေနဲ့စိတ်ကားကနေတချင်းအိန္ဒိယနိုင်ငံကိုထွက်ပေါက်ပေါ့ဗျာဒီလိုပဲကတော့အဲ့ဒါကိုနားလည်တဲ့အတွက်ကြောင့်သူကတော့ကျောက်ပြူအထိသူကဖောက်ချင်တာအဲ့တော့အခုလောလောဆယ်ကကျွန်တော်တို့ဘက်ကလည်းဘာကြောင့်ရတော့မသိဘူးပေါ့မန္တလေးအထိပဲ MOU ထိုးထားတာရှိတယ်တရုတ်နယ်စပ်ကနေပြီးတော့တောက်လျှောက်ကျောက်ပြူအထိကိုရထားလမ်းကားလမ်းကပေါက်နေမှဒီဆက်သွယ်ရေးကချောမွေမှာ
တရုတ်ခီးစဉ်တွင်မြေဆုပ်စီမံကိန်းကိုတရုတ်ခေါင်းဆောင်တွေနဲ့ဆွေးနွေးကြတာမျိုးမရှိခဲ့ပဲခေတ်သစ်ပိုလန်မှာစီမံကိန်းနေဆက်ဒေသတည်ငြိမ်ရေးကိစ္စပြည်တွင်းငြိမ်းချမ်းရေးကိစ္စစံတင်ပို့ရေးကိစ္စနဲ့တရုတ်မြန်မာဆက်ဆံရေး290ပြည့်ကိစ္စတွေကိုသာဆွေးနွေးကြတာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေးကဧပြီလ26ရက်နေ့ကနေပြီးတော့ NRPC မှာပြောကြားခဲ့ပါတယ်တရုတ်နိုင်ငံရဲ့ပိုလန်မှာစီမံကိန်းအကောင်အထည်ဖော်ဖို့ဆိုရမှာစီမံကိန်းထဲမှာပါဝင်တဲ့နိုင်ငံတွေရဲ့ပြည်တွင်းတည်ငြိမ်မှုကလည်းအရေးကြီးတဲ့အချက်ဖြစ်တယ်လို့နိုင်ငံရေးလေ့လာသူတွေကသုံးသပ်ကြပါတယ်စီရင်နိုင်ငံရေးလေလာသူတူဖြစ်တဲ့ဆိုင်ရစီယာဥမမောင်စိုးကအခုလိုသုံးသပ်ထားပါဗျ။
ညီငယ်ကိစ္စပြစ်ခတ်ရစေးကိစ္စကိုတစ်ဖက်ကတွန်းပြီးတော့တစ်ဖက်ကဒီကုံသွေးလမ်းကြောင်းဖောက်တဲ့လုပ်ကိုလုပ်သွားလိမ့်မယ်လို့ထင်ပါတယ်။ကျွန်တော်တို့ဒီလမ်းကြောင်းမှာတော့အလုံးလက်နက်6ဘွဲ့ရှိနေတဲ့ကြားထဲကနေပြီးတော့ရေနံပိုင်လိုင်း၊တံခွေပိုင်လိုင်းတွေသလိုလက်ရှိဒီနေ့ကိုဒေါ်လာ15,000ပမာဏရှိတဲ့ဒီကုံသွေးလမ်းကြောင်းလည်းဖွင့်ထားတာပဲ။ရေရှည်မှာညီငယ်မရှိဘူးဆိုလို့ရှိရင်တော့ဒီကိစ္စတွေဖြည့်ရှင်းဖို့ကတစ်လျှောက်လုံးဖြည့်ရှင်းစကားပြောနေအောင်မယ်လို့ထင်ပါတယ်။
ဒီစီမံကိန်းဟာတရုတ်ကကမ္ဘာပေါ်မှာသူ့ဩဇာကြီးမားအောင်တည်ဆောက်မှုဖြစ်တယ်ဆိုပြီးအမေရိကန်ပါဝင်အနောက်နိုင်ငံတို့နဲ့အာရှကအိန္ဒိယနိုင်ငံတို့ကတန်တရားနဲ့စောင့်ကြည့်နေကြတယ်လို့လည်းသိရပါဗျ။စီမံကိန်းထဲမှာပါဝင်တဲ့နိုင်ငံတွေဟာတရုတ်ပြည်ရဲ့ချင်းငွေတွေကိုရယူပြီးကျွေးတင်ကကျွန့်ပြစ်ရမယ့်အန္တရာယ်ရှိနိုင်တယ်ဆိုပြီးဝေဖန်ပြောဆိုကြတာလည်းရှိကြပါဗျ။တရုတ်ရေးလေလံသူတို့ဖြစ်တဲ့ဒေါက်ခင်ခင်ကျော်ကြီးကတော့အခုလိုသုံးသပ်ထားပါဗျ။နိုင
်ငံတကာဆက်ဆံရေးရှုထောင့်အားကြည့်မယ်ဆိုလို့ရှိရင်သူကကြီးမားလာရင်အင်အားနဲ့ထိုက်တန်နေပေါ့နော်တန်တမာရေးကလွှမ်းမိုးမှုမျိုးနိုင်ငံရေးကလွှမ်းမိုးမှုမျိုးကမ္ဘာစက္ကူမှာနေရာတနေရာကိုလိုချင်နေရှိရပေါ့နော်တရုတ်ကတဖြည်းဖြည်းနဲ့စီးပွားရေးရလည်းအင်အားတောင်းနေလားရှိရဆေးရအင်အားတောင်းနေလားပေါ့နော်အနည်းဆုံးတော့ globally လာကမ္ဘာလုံးဆိုင်ရာမဟုတ်တော့မှာဒီမှာ regional data တွင်ဆိုင်ရာမှာတော့တရုတ်ဒီသူ့ရဲ့ဟိုအင်အားကိုဖြန့်ကျက်လိမ့်မယ်ဟလား data တွင်မှာတော့သူ့ရဲ့လွှမ်းမိုးနိုင်မှုပုံပြီးဖြန့်ကျက်လိမ့်မယ်လို့ယူဆတယ်ဒါပေမဲ့တရုတ်အနေနဲ့ကအမြင်ပြသူသိဘယ်တော့မှဟိုတူဦးရေးကနေပြီးလွှမ်းမိုးပြီးအနိုင်ကျင့်တဲ့ဟာမျိုးသူဘယ်တော့မှမလုပ်ဘူးလို့ပြောတယ်ဒါပေမဲ့လို့ဒီမှာနိုင်ငံဆက်ဆံရေးရှုထောင့်ကြည့်မယ်ဆိုကျွန်တော်ဒေတာတွေမှာအနည်းဆုံးလွှမ်းမိုးမှုရှာလိုက်မယ်လို့သုံးသပ်ရတယ်ပေါ့နော်။ဒါပေမဲ့အခုလက်ရှိချင်းတွေကိုကြည့်မယ်ဆိုရင်တော့သူ့ရဲ့လွှမ်းမိုးမှုဒေတာတွင်းတွေမကတော့ပဲနဲ့ဒီမှာနိုင်ငံတကာမှာပါပြန်ပြီးတော့မှ globally ဖြန့်ကျင်တဲ့သဘောရှိရယ်ပေါ့နော်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟာသုံးရတာကျင်းပတဲ့တရုတ်ပိုလန်မှာစီမံကိန်းဆွေးနွေးပွဲအပြီးဘေကျင်းမြို့ကနေကမ္ဘောဒီးယားနိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်နေဧပြီလ28ရက်နေ့ကရောက်ရှိသွားပါတယ်။တရုတ်ခီးစဉ်ပြီးအခုလိုကမ္ဘောဒီးယားစီတိုက်ရိုက်အနေနဲ့သွားတာဟာထူးခြားတယ်လို့လည်းဝေဖန်သုံးသပ်ကြပါတယ်။တရုတ်နိုင်ငံရေးလေလံသူတူဖြစ်တဲ့ဒေါက်တာလှကျော်စောကတော့အခုလိုသုံးသပ်ထားပါဗျ။
တရုတ်ကဒီအာဆီယံ10နိုင်ငံစလုံးနဲ့ပေါင်းပြီးတော့လွတ်လပ်တဲ့ရေးကွက်ကြီးတည်ဆောက်ဖို့သူအများကြီးကြိုးစားနေတာ။အဲ့တော့အာဆီယံ10နိုင်ငံထဲမှာသူအဓိကထားတာကမ္ဘောဒီးယားနဲ့ဗမာနိုင်ငံကိုအဓိကထား เนาะมันเนี่ยก็ลุกขึ้นได้ปาร์ตี้เนี่ยอสีเวรุปาร์ตี้สุดแล้วจะลุกไปชิเจนเพียงเนี่ยเดบะมาฮอนเซนชื่อเนี่ยญาเบะมาตองฮอนเซนชื่อโคเนียกวยมาเลยจะลุกไปเตียวปีนี้เนี่ยก็กัมพูชามาฮอนเซนดาวเซียวเยกอกวยดิอนัญญาอ๋อปูนี้นี่ก็ลุกไปที่อะไรตองฮอนเซนชื่อโหเลยกูนี้แม้อลาลาชื่อตรงเนี่ยเลย
အန်ကောဝတ်ရဲ့ရှေးဟောင်းဖျားကြောင်းမျိုးပြုပြင်ပြင်ဆင်ပေးတာတရုတ်ပညာရှင်တွေညတောင်ဆန်းစုကြည်ကပကံမာလဲဟိုတချို့ရှေးဟောင်းဖျားတွေပြုပြင်မှုတရုတ်ဘက်ကိုကူညီတောင်းထားတယ်ကြားတယ်အဲ့ဒါတွေပါလေတခါတည်းသွားလေ့လာတာထင်တယ်ဒါကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့တရုတ်နဲ့ကမ္ဘောဒီးယားခီးစဉ်အတွင်းအခြေအနေတွေနဲ့ပတ်သက်ပြီးနားဆင်ကြရတာဖ